Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇွန်လ9ရက် VOA American တန်ရဲ့တင်းငွေနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျမများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုသဘောတူညီချက်အစ်ကရှင်ပြောင်းချေချနေထိုင်သူတွေရဲ့လူခွင့်ရေးကိုကာကွယ်ဖို့နဲ့နိုင်ငံကောင်းမွန်တဲ့ဆက်ဆံရေးကိုထိန်းသိမ်းနိုင်လိုက်တယ်လို့မက္ကဆီကိုသမ္မတကပြောပါတယ်။ဒီမှာနိုင်ငံမှာကျင်းပခဲ့တဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးတွေရဲ့အစည်းအဝေးတွေမှာကမ္ဘာစီးပွားရေးကိုကာကွယ်ပေးဖို့အတွက်မူဝါဒပေါင်းစုံကိုကျင့်သုံးသွားဖို့ကိုသဘောတူခဲ့ကြပါတယ်။Venezuela နဲ့ Colombia နယ်စပ်ကိုစနေနေ့ကဖွင့်ပေးလိုက်တဲ့အတွက် Venezuela နိုင်ငံသားတွေ Colombia နိုင်ငံထဲဝင်ပြီးတော့အစားအစာနဲ့စေဝါတွေဝယ်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံကသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ရမယ့်သတင်းလှော်တွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြာချင်းပြည်နယ်တောင်ပိုင်းပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ရသားတွေစစ်ပေးရှောင်နေရပါတယ်
ဆက်သွေးတွေဖြစ်တော့နေရွာလောက်ကဒီအခုဘလောက်ကမျိုးပေါ်မှာရောက်လာတဲ့စီတူတွေလေဒီမှာ6ထက်ရွာရဲ့ပြီးတော့ဒီမှာ
ဆစ်ရှောင်းအကူညီပေးတာဝန်ရှိသူဦးကျော်အောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီเจ้าနဲ့တူစစ်ပွဲတွေအမြန်ဆုံးရပ်တန့်ရင်းနဲ့ဆစ်ရှောင်းဒုက္ခတွေနေရပြန်နိုင်ရေးအစိုးရနဲ့တက်မတော်ကိုကချင်ဆစ်ရှောင်းတွေနဲ့ငင်းချမ်းကြီးလူလားသူတွေကတောင်းဆိုလိုက်တဲ့အကြောင်းပြည်သူစာစုစာရေးဆရာကြီးဗမော်တင်အောင်ရပြည့်အကျူအခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပြီးသွားပါမယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင
်အမေရိကန်ပြည်ထောင်စုနဲ့လူဝင်မှုကြီးကြပ်ရေးသဘောတူညီချက်အစ်စ်ကရွှေပြောင်းခြေချနေထိုင်သူတွေရဲ့လူခွင့်ကိုကာကွယ်ဖို့နဲ့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းနိုင်လိုက်စေတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်လိုပက်စ်အိုဘရာဒေါကပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအိုဘရာဒေါဟာနိုင်ငံမြောက်ပိုင်းတီဟွာနာမြို့မှာမနေ့ကပြုလုပ်ခဲ့တဲ့လူစုစုဝေးမှုအတွင်းမှာအဲ့လိုပြောကြားလိုက်တာပါ။တကယ်လို့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကကိုယ်စားလှယ်တွေဝါရှင်တန်မှာဆွေးနွေးမှုမအောင်မြင်ခဲ့ရင်သူ့အနေနဲ့မလုပ်ချင်ပေမဲ့လည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာတံပြန်ပြီးတော့သွင်းကုန်ခွန်တွေကောက်ဖို့အတွက်ကိုပြင်ဆင်ခဲ့ရတယ်လို့သမ္မတလိုပက်စ်အိုဘရာဒေါကပြောပါတယ်။အလုံးကိုခက်ခဲတဲ့အခြေအနေအောက်မှာအခုလိုအရေးပါတဲ့သဘောတူညီမှုကိုရခဲ့တဲ့အတွက်သူတို့အောင်ပွဲခံကြခဲ့တယ်လို့သမ္မတအိုဘရာဒေါကပြောပါတယ်။ဒီသဘောတူညီချက်အရမက္ကဆီကိုကနိုင်ငံရေးခေါလုံွေရှောက်ထားတဲ့သူတွေကိုအမေရိကန်ကပြန်ပို့တဲ့နိုင်ငံနယ်စပ်တစ်လျှောက်မှာလုံခြုံရေးတွေတိုးမြှင့်ချထားဖို့သဘောတူခဲ့တာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံထဲမှာဆက်ပြီးရှိနေဖို့ဆိုတဲ့ဒီအစည်းအဝေးကိုပြီးခဲ့တဲ့ဇန်နဝါရီလကလေးကနယ်စပ်မြို့တွေဖြစ်တဲ့တီဟွာနာမက္ကဆီကာလီနဲ့ဆီယိုဒက်ဟွာရက်စ်မြို့တွေမှာလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒါပြင်မက္ကဆီကိုအနေနဲ့ဂေါ်ဒီမာလာနဲ့ထိစပ်နေတဲ့သူတို့နိုင်ငံတောင်ပိုင်းနယ်စပ်ကိုလည်းနိုင်ငံတော်အရန်တပ်ဖွဲ့တွေထောင်ထဲချီပြီးတော့ဆေးလွတ်သွားမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားဝါရှင်တန်မှာ3ရက်ကြာဆွေးနွေးပြီးတဲ့နောက်အခုလိုနိုင်ငံကြားသဘောတူညီချက်ကိုတောက်ချာနေကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံ20ကဗန္ဒားရေးဝန်ကြီးတွေနဲ့ဘူဘန်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးကြဖို့မူဝါဒပေါင်းစုံကျင့်သုံးသွားမယ်လို့ကတိပြုလိုက်ကြပါတယ်။ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ဒီ G20 စီဝေးပြီးပူးတွဲညီညာချက်ထုတ်ရမှာအခုလိုကတိပြုလိုက်ကြတာဖြစ်ပြီးကုန်သွယ်ရေးနဲ့ပထူရီနိုင်ငံရေးတင်းမာမှုတွေကြောင့်ဖြစ်လာတဲ့ NDA တွေကပိုပြင်းထန်ကြီးမားလာနေတယ်လို့လည်းထုတ်ပြောလိုက်ကြပါတယ်။ဒီကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေကဗန္ဒားရေးဆိုင်ရာအကြီးအကဲတွေကအားကောင်းပြီးရေရှည်တည်တံ့ကမျက်မျက်တရနဲ့အားလုံးအကျိုးခံစားခွင့်ရမယ်ဖွံ့ဖြိုးတိုးတက်မှုမျိုးကိုစခုနိုင်ဖို့မူဝါဒအလုံးစုံကိုကျင့်သုံးသွားမယ်လို့ထပ်မံကတိပြုလိုက်ကြပါတယ်ဒီကမ္ဘာ့ဗန္ဒယ်ကောင်ဆောင်တွေကပဲအခုလိုအန္တရာယ်တွေပြင်းထန်လာနေပေမဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကတည်ငြိမ်လာတဲ့သဘောမှရှိလာနေပြီးဒီနှစ်ကုန်ပိုင်းနဲ့နောက်နှစ်ထဲမှာ တိုးတက်မှုပြန်အားကောင်းလာဖို့မျှော်လင့်ထားတယ်လို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။တကယ်တော့အမေရိကန်နဲ့တရုတ်တို့အကြာကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပြဿနာတွေဖြစ်ရှင်းနိုင်ဖို့လမ်းစာမတူသေးတဲ့အခုလိုချိန်မှာဒီ G20 ဘဏ္ဍာရေးခေါင်းဆောင်တွေအခုစနေတနင်္ဂနွေမှာအခွန်ကိစ္စကနေကျွေးမီပြဿနာနဲ့ကွန်ပျူတာနည်းပညာကိစ္စရပ်တွေကိုပါကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တကယ်တော့ကမ္ဘာစီးပွားရေးအကြီးဆုံးအမေရိကန်နဲ့တရုတ်ကြား17ချိန်မြောက်ဆွေးနွေးပြီးကတည်းကဆက်လက်ဆွေးနွေးဖို့ရပ်တန့်နေပြီးနှစ်နိုင်ငံလုံးကနောက်ထပ်တင်းကြပ်မှုတွေကိုအပြန်အလှန်လုပ်ဖို့ချင်းချောင်းနေချိန်မှာတတိယကမ္ဘာစီးပွားရေးအကြီးဆုံးဂျပန်အနေနဲ့ဒီ1999ခုနှစ်ကထူထောင်ခဲ့တဲ့ G20 အဖွဲ့ရဲ့အစည်းအဝေးကိုပထမဆုံးချိန်အင်ရှင်ဖြစ်လက်ခံကျင်းပပေးတာဖြစ်ပါတယ်ခင်ဗျာ
။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနယ်စပ်ကိုစနေနေ့ကပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာအစားအစာနဲ့စီးပွားတွေကိုဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်နိုင်ငံနယ်စပ်ကိုလွန်ခဲ့တဲ့လေးလကပိတ်ထားခဲ့တာဖြစ်ပါတယ်။နယ်စပ်ကိုဖွင့်လိုက်တာနဲ့ဗင်နီဇွဲလားနိုင်ငံသားအတော်များများဟာဒီအခွင့်အရေးကိုအပြည့်အဝအသုံးချပြီးတော့အိန္ဒိယကိုလံဘီယာနိုင်ငံတဲကတချီရမျိုးကိုဝင်ရောက်ခဲ့ကြပြီးတော့ဗင်နီဇွဲလားနိုင်ငံထဲမှာမရနိုင်တဲ့အရာတွေကိုဝယ်ခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံတွေကဒီနိုင်ငံတွင်းမှာလိုအပ်နေတဲ့စီးပွားနဲ့စားနပ်ရိက္ခာတွေကိုသွင်းဖို့ကြိုးပမ်းခဲ့တာကြောင့်သမ္မတမဒူရိုရဲ့ဆိုရှယ်လစ်အစိုးရကဘရာဇီးလ်၊ကိုလံဘီယာ၊အရူဘာ၊ဘော်နီယဲနဲ့ကရာကောက်တို့နဲ့ထိစပ်နေတဲ့ဒီဗင်နီဇွဲလားနယ်စပ်တွေကိုပိတ်ဖို့မိန့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆူဒန်နိုင်ငံမှာ Sudanese Professionals Association SPA လို့တော့ခေါ်တဲ့အတိုက်ခံဆန္ဒပြသူတွေကနိုင်ငံတော်အစိုးရကိုအန်တုပြီးမပူပေါင်းရေးဆန့်ကျင်ဆန္ဒပြပွဲတွေလုပ်ကြဖို့တိုက်တွန်းထားချိန်မှာဆိုင်တွေပိတ်ပြီးလမ်းမပေါ်တွေမှာလူသူကင်းမဲ့နေပါတယ်။လက်ရှိစစ်ကောင်စီနှုတ်ထွက်ပေးပြီးအရသာအစိုးရထံအာဏာလွှဲပြောင်းပေးဖို့ထိုင်သပိတ်ကျောင်းစုဆန္ဒပြပွဲတွေကိုမကြခင်ကစစ်တပ်ကအကြမ်းဖက်နှင်းနှင်းခဲ့တာကြောင့်အသေးအပြောက်ရှိခဲ့ပြီးအခုတော့ဒီ SPA ဆန္ဒပြပွဲအဖွဲ့ကနိုင်ငံသားတွေနဲ့အိမ်ထဲမှာနေပြီးဆန္ဒပြဖို့တောင်းဆိုထားတာဖြစ်ပါတယ်။ဆနာပြပွဲတွေကိုဥဆောင်ခဲ့တဲ့ DSPA ကလက်နဲ့ချီအရင်ဆနာပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အေပီလာမှာစစ်တပ်ကသမ္မတဟောင်းအိုမာအယ်ဘာရှာကိုရာထူးကဖြုတ်ချပြီးအာဏာသိမ်းခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ရှိအစိုးရမနှုတ်ထွက်မချင်းအရသာအစိုးရမပေါ်ပေါက်မချင်းလမ်းမတွေပေါ်မှာဆက်လက်ဆနာပြကြဖို့ DSPA အဖွဲ့ကဆနာပြတောင်းဆိုရကနေအကြမ်းဖက်နှိမ်နှင်းမှုတွေဖြစ်လာခဲ့တာပါ။အခုလက်ရှိအန်တုဆနာပြပွဲမှာလေရင်မှုတွေနဲ့လေစိတ်ဝန်ထမ်းတွေလည်းပါဝင်လာတဲ့အတွက်ကြောင့်လေချောင်းသွာလာမှုတွေရဆိုင်ပြီးလေစိတ်ဟာလည်းလူသူကင်းမဲ့နေတဲ့ပုံတွေကိုလူမှုကွန်ရက်မှာတင်ထားတာကိုတွေ့ရပါတယ်ခင်ဗျာ
။ View American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
် view ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါတယ်ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအစိုးပြုတာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းနေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်ဒီဥပဒေကိုပြင်ဆင်ဖို့လှုပ်တာဟာတစိတ်တေသကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာတရားစီရင်ပိုင်ခွင့်တဖြည်းဖြည်းဆုပ်ယုပ်လာနေတာဖြစ်တယ်လို့အတော်များများကဝေဖန်နေကြပါတယ်။ဒီဥပဒေကိုပြင်ဆင်လိုက်ခြင်းအပြင်ပြစ်မှုကျူးလွန်သူလို့တန်ကြားရှိတဲ့သူတွေနဲ့တရားခံပြေးတွေကိုဟောင်ကောင်ကနေတရုတ်နိုင်ငံဖီမာကြီးကိုလွှဲပြောင်းပေးဖို့ပို့ပြီးတော့လွဲကူသွားစီမှာဖြစ်ပါတယ်။အဲ့လိုဆိုရင်လွဲပြောင်းခံလိုက်ရတဲ့သူတွေဟာတိတိကျကျရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိတဲ့ဒီအမျိုးသားလုံခြုံရေးဆိုင်ရာစွဲချက်တွေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်။အခုလောလောဆယ်မှာတော့ဟောင်ကောင်ဟာတရုတ်ပြည်မှကြီးပါဝင်တခြားဘယ်နိုင်ငံနဲ့မှတရားခံလွဲပြောင်းမှုသဘောတူညီချက်ယူထားတာတော့မရှိပါဘူး။ဒီကနေ့ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူတွေဟာနိုင်ငံသားလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့တောင်းဆိုတဲ့စာတမ်းတွေနဲ့ကြွေးကြော်သံတွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရတဖွဲ့ဝင်တွေကလည်းဆန္ဒပြတဲ့သူတွေကိုစောင့်ကြည့်မတန်းယူနေတာတွေရှိခဲ့ပါတယ်။တနိုင်ငံနှစ်ပြည်တော်စနစ်ရဟောင်ကောင်ဟာသူတို့ရဲ့လူမှုရေးတရားရေးနဲ့နိုင်ငံရေးစနစ်တွေကို150ကျော်ဆက်ပြီးတော့ထိန်းသိမ်းထားခွင့်ရှိတယ်လို့အမှတ်ကန်ရထားတာဖြစ်ပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံရဲ့အာဏာရကွန်မြူနတီကတော့ဥပဒေပြောင်းလဲတွေကိုအတင်းလုပ်ပြီးတော့ဒီသဘောတူညီချက်ကိုဖျက်နိုင်ဖို့တိုးပြီးတော့လှုံ့ဆော်လာနေတာဖြစ်ပါတယ်ခင်ဗျာ
။ကဇကစ္စတန်နိုင်ငံမှာဆိုဗီယက်လက်အောက်ကနေလွတ်မြောက်ပြီးကတည်းကဥဆောင်လာခဲ့တဲ့သမ္မတနှုတ်ထွက်သွားပြီးသမ္မတနေရာအစားထိုးရွေးချယ်ဖို့ဒီနေ့မဲပေးနေချိန်မှာဆန္ဒပြမှုတွေဖြစ်နေပြီးဆန္ဒပြသူ100ကျော်ကိုဖမ်းဆီးထားလိုက်ပါတယ်။ဒီဘိုအာရှနိုင်ငံအသက်88နှစ်အရွယ်သမ္မတနော်ဆူလ်တန်နာဇာဘာရီယက်မလာဒွန်ကမမျှော်လင့်ဘဲနှုတ်ထွက်သွားခဲ့ပြီး အမြန်ကျင်းပခဲ့တဲ့ဒီသမရရွေးကောက်ပွဲဖြစ်လာခြင်းနိုင်ငံရဲ့အကြီးဆုံးမြို့ကြီး MLT ကအစတန်နာယင်ပြင်မှာအခုလိုဆန္ဒပြခဲ့ကြတာပါဒီဖန်ဆင်းမှုတွေ Radio Free Europe ဥရောပလူမျိုးရေးရေဒီယိုကသတင်းတောက် Fighter Tosenko ပါဝင်နိုင်ငံခြားနဲ့ဒေသခံသတင်းတောက်အများပြားဟာလည်းခိတထိန်ထိန်ခံခဲ့ရပြီးအာဏာပိုင်တွေဘက်ကဒီမြို့ကြီးတဝိုက်လုံခြုံရေးကိုတင်းကျပ်ထားလိုက်ပါတယ်ဒီရွေးကောက်ပွဲမှာအသက်66နှစ်အရွယ်ယာယီလက်ရှိသမရကစံဂျိုမတ်ထိုကီယက်အနေနဲ့အခြားပြိုင်ဘက်6ဦးကိုနိုင်ဖို့ထေချာသလောက်ရှိတယ်လို့အများကယူဆထားပါတယ်ဒီရွေးကောက်ပွဲမှာပထမဆုံးချိန်အနေနဲ့စစ်မှန်တဲ့အတိုက်ခံခေါင်းဆောင်တူဝင်ပြိုင်နိုင်ခဲ့ပေမဲ့အတိုက်ခံအင်အားကတော့အပြော့နေပါတယ်ဒီအရင်တုန်းကတော့ဒီရွေးကောက်ပွဲဟာအစိုးရရဲ့အာဏာဆက်လက်ထိန်းသိမ်းချနိုင်ရေးရုပ်ပြရွေးကောက်ပွဲသာဖြစ်တယ်ဆိုပြီးဝိုင်းသပိတ်မှောက်ကြဖို့အတိုက်ခံတွေကဆန္ဒပြခဲ့ကြပါတယ်ဆိုဗီယက်နိုင်ငံကခွဲထွက်လာခဲ့တဲ့နိုင်ငံတွေထဲအတိုးတက်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဒီကဇက်စတန်နိုင်ငံဟာရုရှားနဲ့တရုတ်နိုင်ငံကြားမှာတည်ရှိပါတယ်ခင်ဗျာ
ဂျပန်နိုင်ငံကကာမကူရာမြို့မှာတော့ကမ္ဘာလက်ခီးသွားတွေကိုလမ်းသွားရတဲ့အစားမစားဖို့ကိုတားမြစ်လိုက်ပါတယ်ဂျပန်နိုင်ငံကိုလာရောက်တဲ့ကမ္ဘာလက်ခီးသွားအရေးအတွက်ဟာနှစ်စဉ်တိုးလာနေပြီးတော့2018ခုနှစ်မှာတော့ကာမကူရာဖျားရှိတဲ့ဒီမြို့ကိုလာရောက်တဲ့ကမ္ဘာလက်ခီးသွားဟာတန်20လောက်ရှိတာပါဂျပန်နိုင်ငံဟာတန်ရှင်းတဲ့နိုင်ငံတစ်ခုဖြစ်နေလူသိများထင်ရှားတာဖြစ်ပြီးတော့ကာမကူရာမြို့ကန်တချို့ဟာလည်းလမ်းတွေပေါ်မှာအမိုက်တွေများလာနေတဲ့အပေါ်မှာစိတ်ပြက်နေကြတာပါဒါပြင်ကမ္ဘာလက်ခီးသွားတွေဟာဒေသခံဂျပန်နိုင်ငံရဲ့ယူရတလီထုံးစံတွေကိုချိုးဖောက်တာတွေရှိလာနေတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့နှစ်နောက်ပိုင်းကတော့ကာမကူရာမြို့ပါဝင်ဂျပန်နိုင်ငံကကမ္ဘာလက်ခီးသွားတွေအလာများတဲ့နေရာတွေကဒေသခံတွေဟာကမ္ဘာလက်ခီးသွားတွေကြောင့်ဖြစ်လာနေတဲ့ညဉ့်ဉန်းမှုတွေနဲ့ပတ်သက်ပြီးတော့မကြည်မနက်ဖြစ်လာနေကြတာပါဒါကြောင့်ကာမကူရာမြို့ကောင်စီကပြီးခဲ့တဲ့မတ်လ22ရက်နေ့ကကမ္ဘာလက်ခီးသွားတွေအနေနဲ့လမ်းသွားနေတဲ့အစားမစားကြဖို့ကိုအမိန့်ထုတ်လိုက်တာပါဒါပေမဲ့လည်းဒီအမိန့်ကိုမလိုက်နာဘဲချိုးဖောက်တဲ့လူတွေအနေနဲ့ဘယ်လိုအပြစ်ဒဏ်ခံရမလဲဆိုတာမပါတာကြောင့်ဒါကရုပ်ပြသက်သက်သာဖြစ်တယ်လို့လည်းတချို့ဝေဖန်သူတွေကရှုမြင်နေကြပါတယ်ဒါပေမဲ့လည်းကာမကူရာမြို့တာဝန်ရှိသူတွေကတော့အခုလိုအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာလက်ခီးသွားတွေအနေနဲ့လမ်းသွားရင်အစားစားတာမလုပ်ခင်မှာဒါကိုလုံးတင်မလုပ်တင်ပြန်စဉ်းစားလာနိုင်စီတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရရန်နိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြမတက်မရုံနဲ့ရခိုင်လက်နက်ကင်ဖွဲ့အေအေရုအကြားချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား400ကျော်ပလက်ဝမြို့ပေါ်တိမ်းရှောင်နေရတယ်လို့အကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့တက်မရုံရောအေအေဘက်ကပါပြောဆိုခဲ့ပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
ချင်းမြင့်နယ်ပလက်ဝါမြို့နယ်ပြည်တောင်နဲ့တမချန်းဝါရွာနီးမြမတမရုံနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပြီးမနေ့ကလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်မှုကြောင့်ရွာသား400ခန့်ပလက်ဝါမြို့ပေါ်စစ်ဘေးသိမ်းရှောင်နေရဆဲဖြစ်တယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့သာဝန်ရှိသူဦးကျော်အောင်ကပြောပါတယ
်စိုက်ပွဲတွေဖြစ်တော့နေရွာလောက်ကဒီအခုပလက်ဝါမြို့ပေါ်မှာရောက်လာတဲ့စစ်သည်တွေတင်းမချောင်းထက်ရွာရဲပြီးတော့တင်းမချန်းဝါရွာရဲပြီးတော့ပလက်တပင်ရွာရဲအဲ့ဒီနေရွာကအခုလက်ရှိခြေရေးလူကြီး400လောက်ရောက်ပြီ
ပြီးခဲ့တဲ့တောက်ကြံနေ့ညနေပိုင်းကစိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးလက်ရှိတဖွဲ့ဖွဲ့ရောက်လာတဲ့စစ်ရှောင်ပြည်သူတွေအတွက်ယာယီနေထိုင်ဖို့ကြာခံရေးရုံးနဲ့ရိတ်ခါရောက်ွက်မှရှိတဲ့အင်္ဂလန်ကမ်ပိုင်းကီမူမူဂျူတို့မှယာယီနေရာချထားပေးထားတယ်လို့ဦးကျော်အောင်ကဆိုပါတယ်မနေ့ကပလက်ဝါမြို့နယ်ဘက်မှာအေအေနဲ့စိုက်ပွဲဖြစ်ပွားခဲ့ကြောင်းသမ္မတသတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စွမင်းထွန်းကပြောပါတယ
်တောက်ချာနေတုန်းကတော့သူတို့ပလက်ဝါမြောက်ချမ်းကစီတောင်ကြီးရောက်ဘက်မှာတော့ထိပ်တွေ့တိုက်ပွဲလေးဖြစ်ပွားတာရှိပါတယ်
ချင်းမီနယ်ပလက်ဝါမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်နေရပါတယ်2019ပြည်ညာသင်နှစ်အတွက်ကျောင်းဖွဲ့တာတပတ်ခန့်ရှိပြီးဖြစ်ပေမဲ့ပလက်ဝါမြို့နယ်တွင်ကျောင်း108ကျောင်းလောက်ပညာသင်ကြားမဲ့ဆရာဆရာမတွေမရှိသေးလို့ကျောင်းမဖွင့်နိုင်ဘူးလို့ချင်းမီနယ်လူမှုရေးဝန်ကြီးပေါင်လုံးမင်းထန်းကပြောပါတယ
်108ကျောင်းလောက်ကဆရာမရှိဘူးလို့သူတို့ပြောတာပါသူကြောင်းစီရင်းရှင်သူတို့တက်စီစဉ်နိုင်တဲ့အစီအစဉ်တစ်ခုပေါ့နော်ဆန်ပြောင်းတော့လောက်ရလောက်ဘူးလောက်ပြရမှာပဲ
လက်ရှိပလက်ဝါမြို့နယ်တွင်စာတင်ကြမဲ့ဆရာဆရာမတွေမရောက်လာသေးတဲ့အချိန်တွေကတော့လူမှုရေးဝန်ကြီးပေါင်လုံးမင်းနံကအခုလိုဆက်ပြောပါတယ
်ပလက်ဝါမြို့နယ်က2016ကကျွန်တော်325ဆရာခန့်တည်တယ်အဲ့ဒီမှာ24ရောက်ကဒီတက်ခံဖြစ်ပြီးတော့ကျန်တဲ့ဖွဲ့ဒီကချင်းကျင်းနဲ့ရောက်ပါကြတာအဲ့ဒီဖွဲ့ဒီကိုခုအပြောင်းလျှောက်တဲ့အခါမှာအပြောင်းခွင့်ပြုလိုက်တော့သူတို့ရဲ့စံတာပြတဲ့နေရာကိုဥပပြီးတော့သူတို့ပြောင်းခိုင်းတာဖြစ်သူစရင်တော့တင်ထိုက်ထားတယ်အတိကျတော့စာမလာဘူးအာနေနေလုံချုံကြီးနဲ့လူတော့လူလာပါတယ်နေနေမလုံချုံဘယ်လိုမှလုံလို့မရဘူးနော်
။ဒါပြင်ဆရာရှာမတယောက်စီတာရှိတဲ့ကျောင်းက96ကျောင်းရှိနေပြီးတော့စာသင်ကျောင်း200ကျော်ကတော့စာသင်ကြားရေးမှာခက်တွေ့နေတယ်လို့လဲချင်းမြင့်နယ်ဆိုရဘွဲ့တာဝန်ရှိသူတွေကပြောပါတယ်။ပလဲဝါမြို့နယ်တွင်နေမည်မလုံခြုံမှုဟာပညာသင်ကြားရေးမှာခက်ခဲဖြစ်စေတယ်လို့လဲဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွင်မှမြမသမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဇာကချင်းရင်းမှာမြောက်ဦးမြို့နယ်အောက်ကတန်ရတဲ့တောင်ဖက်1ကီလိုမီတာကျော်အဝေးမှာဒီတလေတို့ဒီဇာကတိတ်တိတ်ကရှိနေပြီးတော့ဒီအောက်ကတန်ရအကြမ်းပါပဲလေမြမသမတော်ရဲ့စစ်ကြောင်းကိုကျွန်တော်တို့ကဇာကတိတ်တိတ်ရန်ကခွန်မကြီးရဲ့မြန်မာနာနာအခန်းကပတ်တင်ပြီးတော့ဘလောက်ဝမျိုးဒီတော်ရရဲ့အနောက်ပိုင်းကမြစ်ကလေးမြောက်ခအကွာမှာမြန်မာကမ်းနေတော့ခိုင်ကျက်တော့ရှိတဲ့ဒိတ်တိဘောကြီးရရှိတယ်။ဒီမှာတခြားကနေပြီးတော့လေဝန်ကြောင်ပြီးတော့ဆက်လာတော့ပါတော့။အနောက်ပြီးတော့အဝေးကနေပြောင်းလာတဲ့မြန်မာခန္ဓာလိုက်ကဒီကတိတ်ကြီးရရှိတယ်
။မနေ့ကမြောက်ဦးမြို့နယ်တွင်ဖြစ်ပွားခဲ့တဲ့ဘုံတိုက်ပွဲပြီးသမတော်ဘက်ကနေအောက်တကန်နဲ့အနီးဝန်းကျင်ရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အောက်တကန်ရွာသားတို့ကပြောပါတယ်
။ကောလာမှာဖောက်ပွဲမှုတွေရှိလို့ရွာတွေကမတန်ကောင်းမှုနဲ့နေပြီးတနားရီလောက်ပစ်ခတ်တယ်။လက်နက်ကြီးတွေပါတယ်ကော။ဘုံပကွေးနယ်အားဒီဘယောင်းကဆုံအနာမှာကောလာမကြီးမှာလေစစ်တပ်ကဖောက်ခွဲတာစစ်တပ်ကထိကျမုန်းရှိရမရှိဘူးလားကျွန်တော်တို့တော့သိကြမသိရဘူး။ဘာမှမသိဘူးလေ
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းနေတဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်သဏ္ဍချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကိုဆက်တွေ့မေးမြန်းရမှာအခုလိုပြောပါတယ်
။ဒီတော့ထိကျမုန်းကိုဖြေဦးခင်ဗျ။ရဲတွေတော့ကျွန်တော်တို့မောက်ဦးဝင်းတော်ပါဒီလိုမျိုးနည်းပြန်တော့ရှိရတယ
်လက်ရှိရခိုင်ပြည်နယ်6မြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုစီရေပတိပခသေတာကရွာသားတွေစစ်ပေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာတော့စစ်ပေးရှောင်ဥယျာဉ် 4,000 ကျော်ရှိနေပြီးချင်းပြည်နယ်ပလဲဝါမြို့နယ်မှာတော့စစ်ပေးရှောင်ဥယျာဉ် 3,000 ကရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကွင်းဒရင်ပြပို့ထားတာပါအခုဆက်ပြီးတော့စစ်ပွဲတွေရပ်တန့်ရေးတောင်းဆိုနေကြတဲ့အကြောင်းကိုနားဆင်ရအောင်ပါကချင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့စီရေးပဋိပက္ခတွေကြောင့်မြေစာပင်ဖြစ်ရတဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေရဲ့အနာဂတ်အရေးအလေးထားစဉ်းစားပြီးဖို့အစိုးရနဲ့တပ်မတော်ကိုကချင်စစ်ဆောင်တွင်နဲ့ငင်းငယ်လူလားသူတွေကကချင်ပြည်နယ်အတွင်းတကြော့ပြန်စစ်ရှင်းနှစ်ပြည့်တဲ့ဒီကနေ့မှာတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်ပါဝင်ရန်ကုန်မြို့ကြီးတွေမှာလှုပ်ရှားတဲ့ရှစ်နှစ်ပြည့်အထိမ်းအမှတ်ငင်းငယ်ရေးလှုပ်ရှားမှုတွေကိုလည်းအာဏာပိုင်တွေဘက်ကတားမြစ်ပိတ်ပင်ခဲ့ပေမဲ့ငင်းငယ်ရေးလှုပ်ရှားသူတွေဘက်ကတော့စစ်ပွဲတွေအမြန်ဆုံးရပ်တန့်ရေးနဲ့ဆစ်ဆောင်ဒုက္ခတွေတွေနေရပြန်နိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
ဒီကနေ့ဂျွန်လာ9ရက်နေ့ကတော့ကချင်ပြည်နယ်တွင်းမြမဆိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လွတ်မြောက်ရေးတပ် KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့တဲ့ရှစ်နှစ်တင်းတင်းပြည့်တဲ့နေ့လည်းဖြစ်ပါတယ်။တကြောပြန်စစ်ရှစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်နဲ့ကချင်ပြည်နယ်တည်ငြိမ်အေးချမ်းရေးတိုက်ပွဲကြောင့်စစ်တပ်တစ်ဆစ်ဆောင်ဒုက္ခသည်တွေရဲ့အရေးပေါ်တောင်းဆိုချက်တွေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လှုပ်ရှားခဲ့ကြပါတယ်
။ကျွန်တော်တို့ဒီကနေ့ဟာဆိုရင်ကျွန်တော်ကချင်ဒေသမှာတကြောပြန်ဆင်းဖြစ်တာကျွန်တော်ရှင်းနေပြီးခဲ့ပြီဖြစ်ပါတယ်။ကျွန်တော်ရှင်းနေတာတော့ဒီမှာကျွန်တော်တို့ဆစ်ဆောင်စခန်းတွေမှာကျွန်တော်နေထိုင်တဲ့ကျွန်တော်တို့မိဘတွေကျွန်တော်လူငယ်တွေကျွန်တော်ကလေးတွေကျွန်တော်တို့ဘယ်လိုမျိုးဒုက္ခရောက်ခဲ့တယ်လဲကျွန်တော်ဘယ်လိုမျိုးဒုက္ခရောက်နေတယ်လဲဆစ်ဆောင်စခန်းတွေမှာနေတဲ့ကျွန်တော်လူငယ်တွေကလေးတွေမိဘတွေကျွန်တော်ကြုံတွေ့ခံစားနေနေတဲ့ကျွန်တော်ရဲ့အဖြစ်အပျက်တွေကိုကျွန်တော်ကြုံတွေ့ခံစားနေအခက်အခဲတွေကိုကျွန်တော်ထုတ်ပေါ်တင်ဆက်မှာဖြစ်ပါတယ်ကျွန်တော်ဆစ်ဆောင်စခန်းမှာကျွန်တော်ရှင်းနေကျွန်တော်နေထိုင်တဲ့အချိန်မှာကျွန်တော်တို့မှာဒုက္ခအများကြီးရှိပါတယ်လုံခြုံမှုတွေကျွန်တော်မရှိပါဘူးဘယ်နှစ်ဘယ်အခါမှာကျွန်တော်ဘယ်လိုမျိုးဖြစ်မယ်ဆိုရတာကျွန်တော်မသိနိုင်ပါဘူးအဓိကအဖြစ်ကျွန်တော်ပညာရေးကျွန်တော်ရဲ့စမာရေးကျွန်တော်ရဲ့စောင့်ဝတ်နေရေးကျွန်တော်အများကြီးကျွန်တော်ဒုက္ခရောက်နေတာတွေကျွန်တော်ရှိပါတယ
်ဒါကတော့ကချင်ပြည်နယ်ကပြည်သူရင်းမြစ်မှာကချင်စစ်ပြေးဒုက္ခတွေတွေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ငြိမ်းချမ်းစွာလှုပ်ရှားမှုတွေဆောင်ရွက်နေတာဖြစ်ပါတယ်။တကြောပြန်စစ်ရှင်းနှစ်ပြည့်တဲ့အခုအချိန်အထိကချင်ဒေသခံပြည်သူ3000ကျော်ဟာအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နေပြီးပါဝင်တရုတ်မြန်မာနယ်စပ်ကစစ်ပြေးစစ်ဆောင်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပြီးတော့ကချင်ပြည်နယ်တွင်းမှာလည်းစစ်ရေးကတင်းမာနေစေအနေထားဖြစ်ပါတယ်။ဒီအချိန်ဒီပုံမှာတော့ကချင်စစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွင်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကိုတားမြစ်ပိတ်ပင်မှုမရှိဘဲရရှိရေးနေရရင်းတွေကိုလူကုန်တိုက်ခါရှိစွာနဲ့ပြန်တားရေးကချင်စစ်မီးငိမ့်အောင်ဆောင်ရွက်ပေးပါလို့ NLD ရသားဆိုရကိုတောင်းဆိုသလိုတပ်မတော်ကလည်းထိုးစစ်တွေရပ်ပေးပါလို့ရှင်းပြပြတဲ့အချိန်ကချင်စစ်ဆောင်လူငယ်တအုပ်ဖြစ်တဲ့ကိုအင်ဂွမ်က ခွန်ဂျာတော်ကလည်းကချင်စစ်ဆောင်တွေရဲ့သဘောထားအခုလိုပြောပြပါဗျ။ဒီ
NLD ရဲ့အစိုးရကိုကျွန်တော်ကလည်းမေးပေးခဲ့ရပါတော့။ကျွန်တော် NLD ရဲ့အစိုးရဆက်လာတဲ့အချိန်မှာတကယ်ပဲကျွန်တော်နိုင်ငံကတော့ငင်းချမ်းတော့ပါပဲ။အားလုံးကငင်းချမ်းတဲ့နိုင်ငံဖြစ်တော့မှာကျွန်တော်ဒေသကလည်းငင်းချမ်းတော့မှာဆိုအဲ့လိုချက်နဲ့ကျွန်တော် NLD ကိုမေးပေးခဲ့ရပါတော့။ဒါမဲ့ဒီရောက်လာတဲ့အချိန်မှာကျွန်တော်ဒီစစ်ပေးဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းမျိုးလင့်ချက်ကလည်းဟိုအရင်တော့မရှိတော့ဘူးပြောရမယ်ဆိုရင်အခု2020ကဘယ်သူကအစိုးရပြောင်းတော့ဥဆောင်လာနေဆိုရတာလဲကျွန်တော်ကဆိုနေပေါ့။တော့ကျွန်တော်တို့လက်ရှိအနေထားပြပို့ပြီးတော့ negative တက်တန်ရောက်သွားမလားဆိုပြီးတော့ဆိုနေတာလည်းရှိတယ်။နောက်ပြီးတော့တောင်ရှိလူအလုံးကျွန်တော်ပြောင်းနေတဲ့ကြိုးချင်တာကတော့အများဆုံးငင်းချမ်းချင်တယ်ပေါ့။ငင်းချမ်းလို့အလုံးငင်းချမ်းမှုတွေအများဆုံးစူးစားပြပါလို့အဲ့လိုပြောချင်တယ
်။ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲကြုံတွေ့ရတာတွေကိုစစ်ရှောင်ဒုက္ခသည်လူငယ်တဦးရဲ့ခံစားချက်ကချင်အမျိုးသမီးငယ်လေးတဦးကအခုလိုပြောပါတယ်
။2018 6လပိုင်း9ရက်နေ့ကစပြီးစပ်ပြီးခေရောနော်တည့်ရနေရဘောနော်၃ရက်တပတ်လောက်ပြီးတင်ခဲ့ရတာမဲ့စစ်ကိုတပတ်အပြင်ပြီးမဲ့ဘောနော်၃ပတ်အဲ့လောက်ကြီးစဉ်းစားမှတင်ခဲ့ရပြီးတော့စစ်ကြောင်းတွေထိုးလာတဲ့ချိန်မှာပြီးတော့ညင်ပြေဘောနော်ညဆိုရင်ကြောက်ရတယ်ဆိုမှအမေရောဖခင်ကြောက်နေမှာသူကလူအများတွေနေတဲ့ချိန်မှာစူးပြီးနေခေအခေရတယ်ပြီးတော့အမေစီကတလားရောတလားအကုန်သွားရတယ်အမေစီကမပြီးဘူးနော်ပူပူပြင်းပြင်းထန်လာတယ်ဘောနော်အခုတနည်းပြောလိုက်တဲ့အချိန်မှာတချို့ကတော့ဘူကောင်းမလို့ပဲနော်ပူပူပြင်းဒါမဲ့ဒီကိကျုံတဲ့ခံစားရတဲ့ဒီကိကျုံခဲ့ရတဲ့လူတွေဆိုရင်အရင်ခံစားရမယ်တော့အလုံးကျေစုတူပါလား
ကချင်ကြောပြန်ဆင်ရှင်းနေပြတဲ့အထိမ်းမှညည်းညွှာလှုပ်ရှားနေတာတွေကိုအာဏာပိုင်တွေဘက်ကလည်းလာရောက်တားမြစ်မှုတွေရှိခဲ့ပါတယ
်။ငါပျော်ပွဲကြုံမဲ့လား
။ပျော်ပွဲရှင်ပတ်မှုကျွန်တော်တို့ခံစားချက်တို့ကျွန်တော်ထုတ်ပေါ်ပြသတယ်ဆိုတော့
ခံစားချက်ကိုထုတ်ပေါ်ပြသတယ်ဆိုတော့ညည်းစုစီထဲမှာပါသွားပြီခင်ဗျာ
။နော်ခံပွဲတာညည်းစုစီနဲ့
ဆက်တာကတကယ်အောင်မဲ့ဆူတောင်းပွဲကို
အခုဥတော်လုပ်တဲ့သူတွေက
ဆန်တဲ့ထုတ်ပေါ်ရတယ်မဟုတ်ဘူးဆရာတို့ကိုကျွန်တော်တို့
လုံးဝသူနည်းဖို့တည်းလိုက်လာခဲ့ပြီပါ။အ
ာကျွန်တော်မလိုက်နိုင်ဘူ
းမလိုက်နိုင်ဘူးလား။မလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ကတရင်ပို့ပြီးတော့မှလုပ်ရစီတာဥပဒေနဲ့ညီလုပ်ရစီတာ
ဒီလိုမျိုးကချင်ကြောပြန်ဆင်ရှင်းနေပြတဲ့အချိန်ကြီးကြီးစွာလှုပ်ရှားမှုတွေကိုအာဏာပိုင်တွေဘက်ကလာရောက်တားမြစ်တာကိုကန့်ကွက်ကြောင်းနဲ့အခုလိုမျိုးဆန္ဒထုတ်ဖော်မှုတွေကိုအလေးထားပြီးတော့တာဝန်ရှိတဲ့သူတွေဘက်ကအများဆုံးဆောင်ရွက်ပေးဖို့နိုင်ငံတကာကချင်ကွန်ကရစ်ရဲ့အဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်ဘူကအခုလိုပြောပါတယ
်ဒါကတော့သူတို့မလုပ်တင်လို့ထင်တယ်ဘာကြောင့်လဲဆိုဒီပြည်သူလူထုတနေလုံးတိုင်းတာနဲ့နားလည်လာဖို့အတွက်လုပ်နေတဲ့အတွက်ဒါပဲဖြစ်တဲ့ပေါ့နော်ဒါကိုနိုင်တဲ့စီးနင်းလုပ်ပြီးတော့လုပ်တင်လို့ကျွန်တော်တို့မြင်တယ်ရင်ကျိတ်တိမ်မွေတဲ့လုံးပုံလုံးကြီးတွေနဲ့လုပ်ဖို့ကျွန်တော်တို့လိုအပ်တယ
်အခုလိုမျိုးတကြောပြန်ကချင်စစ်ပွဲရှင်းနေပြတဲ့အချိန်ပြည်တွင်းရေးရဲလှုပ်ရှားသူတွေကလည်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြပေးထားတာပါသောတာရှင်တို့ကုနာဆင်နေကြရတာက VOA American အသံရဲ့တင်းငွေညနေပိုင်းမြန်မာအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ပြည်သူစာဆိုစာရေးဆရာကြီးဗမောတင်အောင်ရာပြည့်အကျိုးအခမ်းအနားကိုဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမှာကျင်းပခဲ့ရမှာမြန်မာနိုင်ငံစာရေးဆရာအတိုင်းဝိုင်းကပုဂ္ဂိုလ်တွေနဲ့ဆရာကြီးဗမောတင်အောင်ကိုလေးစားချစ်ခင်ကြတဲ့အပရိသတ်တွေတက်ရောက်ခဲ့ပါတယ်လာမယ့်2020မှာကျင်းပမယ့်ရာပြည့်အခမ်းအနားမတိုင်ခင်ဆရာကြီးဗမောတင်အောင်အတွက်အမှတ်တရအဆောက်အဦတစ်ခုတည်ဆောက်သွားဖို့စီစဉ်နေကြောင်းရာပြည့်အခမ်းအနားကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောပါရယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်ဆရာကြီးဗမောတင်အောင်မွေးဖွားတာလာမယ့်နှစ်2020ခုနှစ်ဆိုရင်နှစ်တရာပြည့်တော့မှာပါဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမှာကျင်းပတဲ့အခမ်းအနားမှာတော့ပြည်သူဆရာကြီးဗမောတင်အောင်ရဲ့ရာပြည့်အကျိုး69နှစ်ပြည့်အခမ်းအနားဖြစ်ကြောင်းဗမောတင်အောင်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဦးအေးအောင်ကပြောပါတယ
်ဒီတရအကူကဆဗမော69နှစ်မြောက်အခမ်းအနားပေါ့နော်ကျွန်တော်တို့ကရာပြည့်အကျိုးအခမ်းအနားလုပ်တာပေါ့စာပေပြန်မှာဒီပြီးခဲ့တဲ့ဒီဇင်ဘာလောက်မှာကျွန်တော်တို့ဆဗမော2020မှာ